မနက်ရံပြည်ပခမှာပါဝင်ပတ်သက်နေသူအားလုံးအနေနဲ့အကျံဖက်လို့ရောက်ကိုဆောင်ရှားဖို့နဲ့လူသားဆောင်ရမှုအကူအညီတွေပေးလို့ရအောင်လုပ်ပေးကြဖို့အရှိတော်အစနိုင်ငံတွေနဲ့နောက်နိုင်ငံတို့ကတိုက်တွန်းထားပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူ့တော်လှန်ရေးဆင်နွှဲဖို့အင်္ဂါနေ့မှာကြေညာလိုက်ပြီးတဲ့နောက်အခုလိုနိုင်ငံတကာဘက်ကတုံ့ပြန်တယ်လို့ထွက်လာတာပါ။ Indonesia နိုင်ငံရဲ့ဌာနပြောခွင့်ရ Chukwu Faisal Shah ကမြန်မာလူမှုဘေးကင်းရေးနဲ့တာယာဝါပြောရေးကိုသက်ဆိုင်သူအားလုံးကဦးစားပေးရပါမယ်လို့ Brighter သတင်းဌာနကပြောပါတယ်။ဒီရင်ချင်းဒီဘေကင်းလုံးတို့မှသာလူသားစာနာမှုအကူအညီတွေကိုပေးနိုင်မှာဖြစ်တယ်လို့လည်းပြောခွင့်ရဖိုင်ဆာဆရာကပြောပါတယ်။မလေးရှားနိုင်ငံသားဝင်ကြီးဆိုင်ဖူဒီအဗ်ဒူလာကဘုံသဘောတူညီတဲ့၅ချက်ကိုဖြစ်နိုင်တဲ့များအမြန်ဆုံးအကောင့်တွေမပေါ်နိုင်တဲ့အပေါ်ကျွန်တော်တို့စိတ်ပြည့်တယ်လို့ပဲပြောနိုင်ပါတော့တယ်လို့အွန်လိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းပြောသွားပါတယ်။အခုနောက်ဆုံးအခြေအနေရဆိုရင်တော့အားလုံးအစကနေပြန်ဆရတော့မှာပါပဲလို့လည်းဝန်ကြီးအဗ်ဒူလာကဆိုပါတယ်။အမေရိကန်နိုင်ငံသားဌာနပြောခွင့်ရဒူကလည်းမြန်မာနိုင်ငံကြက်တဲကိုဂျပန်နီလန်းနဲ့ဖြည့်ဆင်းဖို့ချိုးပန်းတာလက်မခံကြောင်းငင်းငင်းချမ်းချမ်းဖြည့်ဆင်းကြဖို့တိုက်တွန်းကြောင်းလူသားစာနာမှုအကူအညီတွေဘေးရန်ကင်းကင်းနဲ့အတားအဆီးမရှိပေးနိုင်ဖို့တင်းငင်းအေဂျင့်နဲ့ပတ်ဝန်းကျင်လိုအပ်ကြောင်း RSA သတင်းဌာနကမနေ့ကအီးမေးလ်နဲ့တုံ့ပြန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကြည်တင်တံမှန်ကြီးပီတာဘောက်စ်ကဆက်နာဒိန်းနာနဲ့ဂျပန်လူရက်တွေကိုကျွန်တော်တို့အပြင်းအထန်ပြစ်တင်ရှုတ်ချပါတယ်လို့ Facebook မှာရေးခဲ့ပြီးအားလုံးဆွေးနွေးပြောဆိုကြဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အနာသိန်းတာကိုအနောက်နိုင်ငံတွေလိုပြစ်တင်ဆုံးချတာမျိုးမလုပ်တဲ့ဒီအစိုးရကတော့မြန်မာနိုင်ငံကတက်ဆိုင်သူအားလုံးအဖွဲ့အားလုံးအနေနဲ့တိုင်းပြည်နဲ့လူလူရဲ့ရေရှည်ကြိုးစီးပွားကိုအလေးထားတဲ့နေဆိုတာတိုက်တွန်းပြောဆိုနေပါတယ်လို့ဒီနိုင်ငံရဲ့ဌာနပြောခွင့်ရဝမ်ဝမ်သိန်းကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။နိုင်ငံတကာပြည်ပခန့်ချင်းလူကိုစောင့်ကြည့်လာနေတဲ့ ICG အဖွဲ့ကမြန်မာရေးသွန်းကျင်သူဒူးဖြစ်သူရစ်ချတ်ဟော်စီက NGO ကြီးညာချက်ကိုမြန်မာနိုင်ငံကဆိုရှယ်မီဒီယာသုံးပြီးဒီကြားမှာအခိုင်အမာထောက်ခံကြတာတွေ့ရပါတယ်လို့ပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SCCN အဖွဲ့ဝင်တူဖြစ်သူခရစ်စီတိုဒီကအကြံပေးလို့ရဟောမြန်မာလူမှုဘေးဒုက္ခရောက်ရတဲ့အကြောင်းရင်းဖြစ်ပြီးအဖြေမဟုတ်ပါဘူးလို့ဒီကနေ့ရဲ့ဆွေးနွေးထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ NUG ရဲ့ရည်တည်ချက်အမြင်ကိုကျွန်တော်တို့ခံစားနားလည်ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ရဲ့ရလတ်အနေနဲ့ဖြစ်လာမှာတော့စိုးရိမ်မိပါတယ်လို့လည်းမစ္စတာစီတိုဒီကပြောပါတယ်။